ေးစရာအီမီကဘာကကဘာအကောင်းဆုံးကျွန်းတစ်ထွက်တယ်လို့ဆုစမှတ်ရှိတဲ့မြန်မာနိုင်ငံမှာကုန်းမောင်ခေအလောင်းမင်းတရားကြီးလက်ထက်1960ပြည့်နှစ်လောက်ကစလို့ကျွန်းပြည်တွေကိုထိမ့်သိမ်းကာကွယ်ခဲ့တယ်လို့မှတ်တမ်းရှိပါတယ်။1852ခုနှစ်အင်္ဂလိပ်မြန်မာဒုတိယစစ်ပွဲဖြစ်ပွားပြီးပဲခူးကိုအင်္ဂလိပ်သိမ်းပိုက်ချိန်မှာကျွန်းတစ်တော်တွေကိုအစိုးရပိုင်းလုပ်ခဲ့ပါတယ်။1885ခုအင်္ဂလိပ်မြန်မာတတိယစစ်ပွဲမှာမင်းတို့မင်းပါတော်မူပြီးမြန်မာတနိုင်ငံလုံးအင်္ဂလိပ်လက်အောက်ကျရောက်သွားတဲ့နောက်တတော်ထိန်သိမ်းရေးမူဝါဒချမှတ်ပါတယ်။ကိုလိုနီလက်အောက်1858ခုနှစ်မှာပုံပြည့်စုံတဲ့တတော်စီမံစည်းကမ်းတွေကိုထုတ်ပြန်လိုက်ပြီးကျွန်းသစ်ပေါက်ရောက်တဲ့တတော်အလုံးနီနီသိပ္ပံနီးကြစီမံခန့်ခွဲခဲ့ပါတယ်။မြန်မာသမားဝတတော်တွေနာမည်ကျော်ပြီးသတ္တောထိန်သိမ်းရေးစနစ်ကောင်းကင်ရာကိုဒီနှစ်ဇူလကုန်ပိုင်းမှာကွယ်လွန်သွားတဲ့သတ္တောဦးစီးဌာနအငြိမ်းစားညွှန်ကြားရေးမှူးချုပ်ဦးရဲမြင့်ပြောခဲ့ပူတာက
ဒါကော Natural Forest ကိုသိပြီးတော့နာမည်ကြီးရတာ Management System နဲ့အမတန်ကောင်းတယ်လေအင်္ဂလိပ်တွေပမာပြီးသိနေတော့အာရမသိကြတော့ပန်နေအင်္ဂလိပ်တွေကပမာပြီးကိုပြန်ပေးတဲ့အခါကျတော့အစင်းလူပြုံနေတဲ့ story intake ပြီးခဲ့တယ်ပြန်ပြေးတယ်ပြီးတော့အဲ့ဒါရဲ့ management system အမတန်ကောင်းတဲ့ system ကြီးလေးပြီးတယ် the model for tropical forest management ဆိုပြီးတော့ခေါ်လို့ရအောင်ကောင်းနေဟာ
ဦးရဲမြင့်လို့ကွယ်လွန်သွားပြီဖြစ်တဲ့တတော်ပညာရှင်ကြီးဆရာကြီးဦးအောင်မမကတတော်ဝင်နာအတော်များများဟာတတော်ဌာနမှာ1948ခုနှစ်ကစပြီးတော်ဝင်ထမ်းရတဲ့တတော်မီကြီးကွယ်လွန်သူဘနတ်ကလေးခေါ်ဥမောင်ကလေးကိုကြည်ညိုလေးစားကြပါတယ်။မသိမမီလိုက်ပေမဲ့တတော်လောကမှာဆန်ထားရတဲ့ပုဂ္ဂိုလ်လိုလဲနှောင်းလူတွေကစုစမပြုပါတယ်။အင်္ဂလိပ်လက်ထက်ကတတော်ထိမ့်သိမ့်တဲ့စနစ်တိုင်းမြမ selection system ဆိုတဲ့မြမရွေးချယ်ခုလဲတဲ့စနစ်တိုင်းတတွေမသိမ့်လိုက်နာပြီးတတော်ဥပဒေကိုမချုပ်ဖောက်နိုင်တဲ့အတွက်အငင်းစားယူရမယ့်အရေးမတိုင်ခင်1989ခုနှစ်မှာအလုတ်ကလွတ်ထွက်သွားသူလည်းဖြစ်ပါတယ်။တတော်ဥပဒေကတလုံးဖက်အရွယ်စားပေရွေးပေများရှိမှခိုလဲခွင့်ရှိပေမဲ့မြမဆိုရှယ်လင်းလမ်းစဉ်ပါတီခေတ်မှာပြပဝင်ဝင်လိုတဲ့အတွက်ခိုရမယ့်အရွယ်စားကိုလျှော့ခိုင်းနေပြင်သတ်မှတ်ထားတဲ့ကျိုးဝဲဧရိယာပမာဏကိုလည်းထက်မတွက်ပဲစီမင်းစီကာဖောက်ပြက်ခိုင်းတာကိုလက်မခံနိုင်လို့ဥမောင်ကလေးအလုတ်ကလွတ်ထွက်သွားတာလို့တတော်ဝန်ထမ်းတွေကပြောပါတယ်။သူကိုယ်ရင်ရေးရတဲ့မှတ်တမ်းမှာလဲတတော်တွေတဖြည်းဖြည်းကျုပ်နေတာမို့ရှိနေတဲ့တတော်တွေကိုကာကွယ်ထိန်းသိမ်းဖို့တတော်ကျိုးပိုင်း30ရာခိုင်နှုန်းတွချက်တင်တယ်လို့မြန်မာစစ်အစိုးရကို1969ခုနှစ်လောက်မှာတင်ပြခဲ့တယ်လို့ရေးသားထားပါတယ်။ထင်းမိသွေးလုပ်ဖို့တောင်ရခုတ်ဖို့လဲစိုက်ဖို့မြို့ပြတွချက်ဘူးနဲ့တခြားတခြားစီမံကိန်းတွေကြောင့်တတော်တွေခုတ်ထွင်ခံနေရတာမို့ဒါကိုထိန်းမိဖို့တတော်ကျိုးပိုင်းတွချက်ဖို့အကြံပြုတာပါ။ချီလီလုံးရေတော်ဘုံကြီးပြီးသွားတဲ့နောက်တက်လာတဲ့နိုင်ငံတော်ညီဝဲပြည်ပြမှုသူဆောင်ရေးအဖွဲ့လက်ထက်မှာမြမတတော်တွေစတင်လို့ကကြီးကျယ်တင်ပါတော့ရဲ့တတော်ပညာရှင်တွေကဥသိဌာနတွေမှာကြီးကဲတာဝန်ထမ်းဆောင်ပြီးမဲ့ဝင်းကြီးအစင်ကတော့နဝတ္တနာအပခေတ်မှာတက်ကကြီးနေရာယူထားပြီးဗကြုတ်ချစ်ဆွေတတော်ရေးရဝင်းကြီးကာလမှာနာမည်ဆိုသိပ်ထွက်လာပြီးမဲ့အများနဲ့တယောက်သဘောမျိုးဖြစ်ရပါတယ်ကမ္ဘာရာသီဥတုပြောင်းလဲတာကိုလည်းညှိုးထိုးနိုင်ပေမဲ့မြန်မာနိုင်ငံကရာသီဥတုကတစ်နှစ်ထက်တစ်နှစ်ပူရင်းလာတာကိုလက်တွေ့ခံစားနေရတာမို့ရာသီဥတုကိုထိန်းတဲ့သူတော်တွေပြုံးနေတာကိုကုစားကျင်သူတွေလည်းရှိပါတယ်။ဒါကြောင့်လည်းကမ္ဘာတဝန်းကပတ်ဝန်းကျင်ရေးရာဆိုင်ရာသတင်းချက်လက်တွေကိုစုံစမ်းဖော်ထုတ်တဲ့ဤရာရေးပတ်ဝန်းကျင်ရေးရာစုံစမ်းစစ်ဆေးရေးအဖွဲ့ကသူတော်ရေးရာစီယုံရင်းမှုများခေါင်းဆောင်ဖိတ်ဒေါ်ဟာတီပြောတာက
In terms of the MTE and in terms of those that are involved within forestry, there are military...
MTE ဆိုတဲ့မြမသစ်လုပ်ငန်းနဲ့သစ်တော်ကဏ္ဍမှာပါဝင်ပတ်သက်တဲ့နေရာတွေမှာတက်တာဝန်ရှိသူတွေရှိနေပါတယ်။ပြုပြင်ပြောင်းလဲခြင်းနဲ့အရသားတွေအလုံးအတွက်ဒါအလွန်မင်းခက်ခဲတဲ့အခြေအနေဖြစ်ပါတယ်။ရိုးရိုးလေးပါပဲ။တရားမဝင်သစ်လုပ်ငန်းကအမျက်စွန်းရလို့ပါလို့ပြောသွားတာပါ။ဒါကြောင့်လေအလောင်းမင်းတရားကြီးလက်ထက်ကလေးကထိမ့်သိမ့်လာတဲ့မြမကျွန်းတစ်တွေ20နဲ့21ရာစုရောက်မှအပြုံးတီးကြီးပြုံးတီးရတယ်လို့လဲပြောနိုင်ပါရဲ့ရှင်